ရင်ဆုံးတော့မြန်မာနိုင်ငံရဲ့ဒေသတချို့မှာဒီရက်ပိုင်းအတွင်းအပူချိန်စံချိန်တစ်တင်တဲ့အထိခံစားနေရတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။အာရှတလွှားမှာတော့အပူလိုင်းထံခံနေရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ဒေသတချို့မှာအပူချိန်စံချိန်တစ်တင်တဲ့အထိပူပြင်းနေပါတယ်။အပူချိန်အမြင့်မားဆုံးထံကိုခံနေရတဲ့မကွေးတိုင်း6မြို့မှာဆိုရင်တောက်သုံးရေကအရေးပေါ်လိုအပ်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မန္တလေးမြို့မှာဆိုရင်လည်းအပူဓာတ်နဲ့ဆက်ဆက်တဲ့လူနာတွေကိုပို့ပြီးတော့မှကူညီပေးနေရပါတယ်လို့ပရာဟိတကူညီပေးနေသူတွေကလည်း BOE ကိုပြောပါတယ်။အခုလိုမျိုးမြန်မာနိုင်ငံမှာစံချိန်တင်အောင်ပူပြင်းတဲ့ဒဏ်ကိုခံနေရတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်
။အပူချိန်လွန်ခဲ့တဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာမကွေးတိုင်း6မြို့ကတော့ထူးခဲ့တဲ့ပူပြင်းမှုကိုခံစားနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ကြာသာရင်းနှီးတိုင်းတာချက်အရနေပူချိန်ဟာ 46.6 ဒီဂရီဆဲဆီယက်အထိအမြင့်ဆုံးရှိခဲ့တယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုပူပြင်းတဲ့မိုးလေဝသအခြေအနေကြောင့်တောက်သုံးရေလိုအပ်ချက်ကိုပိုပြီးတော့ဆောင်ရွက်ပေးနေရတယ်လို့၆မြို့ကမနှောဖြူလူမှုကူညီရေးအသင်းတာဝန်ရှိသူကပြောပြပါတယ်
။ခုကတော့ပူရောပူရပဲပူရောအပြင်းမထွက်ဘဲနဲ့နေနေကြတာပေါ့။ဘုံမမီရောဘူး။ပူပူတယ်လို့ခံစားရတယ်။အပြင်းမထွက်ဘဲနဲ့နေတဲ့တတိနဲ့နေတဲ့နေသားကြောင့်ပြင်မရှိကြဘူးလို့ပြောမှာပေါ့။ဒီလိုပါရောရွာလေးတဲ့ရွာလေးလိုက်ဝေရတာပေါ့အလူရှင်လာတယ်ကျွန်တော်လိုက်ဝေပြီးတော့အဲ့ဒါလေးကိုလုပ်နေတာ။နောက်ကြီးကတော့နှစ်ခုလောက်အဲ့လိုမျိုးဟိုနေရာတိမ်အောင်ကျတာ၄လောင်း၆လောင်းလောက်ကြီးဖြစ်ခုတာပေါ့အခုကတော့ဒီဘက်လာတဲ့မှာတော့ဒီလာတဲ့မှာတော့အဲ့လောက်ကြီးတော့မဖြစ်ဘူး။ရာသီဝင်တော့ဒီလေးရခိုင်တော့ရှိတော့ဘူးပဲရောကကြောင်းပဲနည်းနည်းလေးပြောက်တော့ဟိုကိုကိုတော့ဖြစ်မှာပေါ့နော်
။နေပူချိန်မြင့်မားတဲ့အထဲမှာမန္တလေးမြို့လည်းပါပါတယ်။မန္တလေးမှာနေအပူချိန်ကျဆင်းအောင်မိုးခေါ်လွန်ဆွဲပွဲတွေကိုလည်းဒေသခံတွေကဒီနှစ်မှာပိုးပြီးတော့လှုပ်လာပါတယ်။ဒါပေမဲ့လည်းအပူချိန်ကတော့တိတိတသားကျဆင်းသွားတာမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်
။မိုးခေါ်လွန်ဆွဲပွဲကတော့ရက်ကတော်များများတော့လုပ်ရတယ်။ကျွန်တော်ရုံးနဲ့ပတ်ဝန်းကျင်မှာဟိုတော်တော်များများမှလုပ်နေ။ဒါပေမဲ့ဟိုကတော့တိတိတသားကြီးတော့မရှိဘူးပေါ့။ဒီတိုင်းပဲအပူချိန်ကတော့ကျွန်တော်ပူးနေတော့မှာပဲ။လွန်ဆွဲပွဲတွေကဒီတိုင်းမှာတော့ရိုးရပုံစံမျိုးနဲ့လှုပ်တာတော့မရှိဘူး။ဒီလိုပူတဲ့အရာစီမျိုးဆိုရင်တော့တော်တော်ဝင်းတော့လုပ်ကြတယ်။ဟုတ်ဒီနေ့ကတော့တော်တော်များများလောက်ကြတယ်။ရက်ကတော်တော်များများမှာရှိတယ်။အရင်နေ့တွေထက်ဆိုင်တော့ပို့ပြီးတော့လောက်ကြတယ်။အရင်ကခုတစ်ခါကတော့လွန်ဆွဲပွဲကြောင်လာပါလာတော့မသိဘူး။နည်းနည်းမိုးအောင်ပြီးတော့အနှဲငယ်ပဲရွာတာတော့ရှိတယ်။ဒါပေမဲ့အပူချိန်ကတော့တိတိတသားကြီးကြာတော့မရှိဘူးဗျ
။နေ့အပူချိန်ကြောင့်ဝေဒနာခံနေရတဲ့သူတွေကိုကူညီပေးဖို့အရေးပေါ်ဆက်သွယ်လာတာတွေကိုလည်းမန္တလေးတိုင်းနဲ့ကလူမှုကေဆယ်ရေးအသင်းတွေကအလင်းမီဆောင်ရွက်ပေးနေကြပါတယ်။အပူရှက်ပြီးတတိလက်သွားတဲ့အဖိုးအိုတူကိုကြာသာရင်းတွေကအရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတယ်လို့မနိစလလူမှုကူညီရေးအသင်းတာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်ကတော့အများဆုံးကတော့ဒီ history ကပြည်ဝင်ယူပဲကျွန်တော်တို့တားရိုက်သွားတာပေါ့။ပြည်ဝင်ကြီးမှာကျွန်တော်တို့မလေးကကျွန်တော်တို့ရုံးပါလေအပွားကြီးအကူညီပေးတဲ့ဟာရဲ့အရှိမကျွန်တော်တို့တပုတ်သွားခဲ့တယ်ဒီ history ကပြည်ဝင်ပါလေအခြားအသင်းကနေပြီးတော့လှုပ်ထားရတယ်ကများနေတော့ပြည်ဝင်လက်သိမနိုင်ဘူးပေါ့အခြေအနေကအဲလိုမျိုးကြောင့်လေကျွန်တော်တို့ကပြည်တော့ဒီအပွားရဲ့ဒီဘောချင်းနေကြောင်းလေကျွန်တော်တို့ကရုံးကခေါ်ပြီးအောင်မှာကျွန်တော်တို့ရုံးကတေးကန်းနေပဲကျွန်တော်တို့ကဆရာဝန်နေနဲ့အနသမားနေပဲကျွန်တော်တို့ကပူညီပြီးတော့အပွားစေတယ်ကျွန်တော်တို့လုပ်ပြီးတယ်ဆေးရုံကြီးကတော့အထွေထွေဆိုအဆီရန်ဖြစ်လို့လည်းရောက်တဲ့ဟာတွေလည်းရှိတာပေါ့ဆရာဝန်တွေကတော့သူတို့ကတော့ဆေးရုံကြီးမနိုင်တာဆိုတော့အမျိုးမျိုးလူနာတွေရောရှိတယ်ပေါ့ဟစ်စတိုကလည်းဒီအပိုင်းမှာတော့တော်တော်များများလာတဲ့ဟာတွေကြီးကျုံများတယ်ဗျအဲ့ဒါတော့မျိုးအဲ့လိုမျိုးပေါ့
နေပူချိန်ပြင်းထန်တဲ့ဂျန်ကိုမြန်မာပါဝင်အာရှတလွှားမှာပြီးခဲ့တဲ့ဧပြီလတည်းကစတင်ခန်းစားနေကြရတာပါမြန်မာနိုင်ငံမှာတော့အပူဒဏ်ကြောင့်တည်ဆုံနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆက်နွယ်ပြီးငိုယောဂအခန်းကြောင့်တည်ဆုံတဲ့ရာဂိုင်နှုန်းကတော့ပိုများလာတယ်လို့အများကခန့်မှန်းကြပါရဲ့ရှင်။